မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ် January 17ရက်နေ့တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိคลိုင်းဒိုမီတာ1169.25ဒုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
အမေရိကန်နဲ့မက္ကဆီကိုနိုင်ငံနေဆက်မှာတိုင်းကာဘိုလူတွေကြောင်းကွန်ဂရက်စ်လွှတ်တော်နဲ့အမေရိကန်လူတွေကိုသမ္မတထရန့်ကဆက်လက်စည်းရုံးတိုက်တွန်းနေပါတယ်။ထောင်နဲ့ခုနှစ်နှစ်အပြစ်ပေးခံထားတဲ့ရိုက်တာတင်နောက်နှစ်ယောက်ရဲ့အယူအငုံတို့ဒီနေ့ပဲတရားဝန်ကပယ်ချလိုက်တဲ့ပေါ်သတင်းမီဒီယာဖော်စည်းရေးနဲ့တန်တမန်တွေကပြစ်တင်ဝေဖန်လိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်စုမြတ်မွန်နဲ့အတူကျွန်တော်အွန်လိုင်းချင်းညာပြသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့အချင်းကျရိုက်တာသတင်းတောက်နှစ်ဦးရဲ့အယူခံအမှုကိုရန်ကုန်တိုင်းတရားလွှတ်တော်ကဒီကနေ့ပတ်လည်လိုက်ပါတယ်။
ဒီနေ့မိတ်ကတော့ခုနကကျွန်တော်ပြောပါဟိုစိတ်ပြက်စရာပါကျွန်တော်တို့ဘက်ကတင်ပြတဲ့တင်ပြချက်ဒီအားလုံးကိုထည့်သွင်းသုံးသပ်တာမရှိခဲ့ဘူး
တင်သမားနှစ်ဦးရဲ့ရှင်းနေဖြစ်သူဦးတန်းစောအောင်ပြောပြသွားတာပါတင်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်တရားလွှတ်တော်ရှင်းနေကြီးဦးကိုနီလောက်ကြံတက်ဖြတ်ခံရတဲ့တရားခွင်မှာရုံးထုံစစ်ဆေးနေမှုဟာဒီကနေ့တောက်ကြနေမှာတော့အကျင့်တရားတိတိပြည့်သွားပါပြီမကြခင်မှာအမှုပြီးပြတ်နိုင်ခြင်းရှိပါသလားဆိုတဲ့သတင်းနဲ့အတူရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းကလူမျိုးစုလက်နက်ကိုင်အဖွဲ့တွေကြားတိုက်ခိုက်နေတာတွေကိုအမြဲဆုံးရပ်တန့်မှုဒေသခံစစ်ဆောင်ပြည်သူတွေကလက်မှတ်ရေးထိုးတောင်းဆိုလိုက်ကြတဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတိုင်းကာဘိုလူတွေတဲ့အကြောင်းကွန်ဂရက်စ်တွတ်တော်နဲ့အမေရိကန်လူတွေကိုသမ္မတထရန့်ကဆက်လက်စည်းရုံးတိုက်တွန်းနေပါတယ်ပြည်နယ်ဒေသနာဆင်းတဲ့လူမှုတိုင်းကခေါင်းဆောင်တွေနဲ့ဒီနေ့မွန်လွဲမှာတွေ့ဆုံပြီးနယ်စပ်ဒေသနဲ့လူမှုတိုင်းကလုံခြုံရေးအတွက်ဆွေးနွေးပွဲတစ်ခုကျင်းပဖို့စီစဉ်ထားတဲ့အကြောင်းလဲအင်ဂျီရောကသတင်းထုတ်ပြန်ထားတာပါသမထရန်ကတော့တရားမဝင်နိုင်ငံနဲ့ဝင်ရောက်နေရပြီးမွေးစီဝါနဲ့ရည်စွမှုပြဿနာတွေကိုတားဆီးနေအောင်နေဆက်မှာတတိုင်းကာဖို့လိုအပ်တဲ့အကြောင်းပြောဆိုနေပါတယ်တက်ဆက်စ်ပြည်နယ်မက်ကလန်မြို့ကိုတွားရောက်တဲ့သမထကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ့်အကြောင်းလည်းပြောဆိုထားပါတယ်အရေးပေါ်အခြေအနေကြီးညာမယ်ဆိုရင်တော့သမထအနေနဲ့ကွန်ဂရက်စ်လွှတ်တော်ရဲ့အတိအပြည့်ယူစရာမလိုပဲဗန်နံဝေ၃ဆုံးခွင့်ရရှိမှာပါဒါမှလည်းနေဆက်မှာအရေးပေါ်အခြေအနေနဲ့ကြုံနေရတာမျိုးမရှိတဲ့အတွက်သမထအခြေခံဥပဒေပြဋ္ဌာန်းချက်ကိုကျော်လွန်ပြီးလုပ်ပိုင်ခွင့်ကိုအသုံးချနေတယ်ဆိုပြီးဝေဖန်နေတဲ့အတိုက်ခံဒီမိုကရက်တစ်ဘက်ကဥပဒေကြောင်းအရစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်ရနိုင်ပါတယ်
ဗန်နာရီလုံခြုံမှုကနိုင်ငံရဲ့အမျိုးသားလုံခြုံမှုဖြစ်တယ်လို့လဆာမရပဲအလုံးလုံးနေကြရတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ဝန်ထမ်းတွေကပြောကြားလိုက်ကြပါတယ် FBI အတွက်အသုံးစိတ်ကိုအမြန်ဆုံးအတည်ပြုပေးဖို့ FBI ဝန်ထမ်းတွေကိုကိုစားပြုတဲ့အလုံသမားတမကကလွှတ်တော်နဲ့အင်ဂျီရောကိုတောင်းဆိုလိုက်တာပါအသုံးစိတ်နည်းနေတာကြောင့် FBI ရဲ့လုပ်ငန်းတွေအနှောက်အယှက်ဖြစ်နေတယ်လို့လည်း FBI အထူးအရာရှိ1300ရဲကအများစုကိုကိုစားပြုတဲ့တပ်မကကသတိပေးလိုက်ပါတယ်။အမေရိကန်အစိုးရအသုံးစိတ်ကိစ္စအင်ဂျူရောနဲ့လွှတ်တော်ကြားပြေလည်မှုမရသေးလို့အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားတာရက်20ကျော်ချိန်မှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။အရေးကြီးတဲ့အလုပ်တွေလုပ်နေရတဲ့ FBI ဌာနအတွက်အသုံးစိတ်အမြန်ဆုံးလိုတယ်လို့အင်ဂျူရောနဲ့လွှတ်တော်ကိုကြားသာပေးနေတဲ့ကပေးပို့တဲ့အများသဘောတူတောင်းဆိုထွားမှာပြောထားပါတယ်။ဒီဇင်ဘာ22ရက်နေ့ကစလို့လဆာမဲ့ခွင့်ယူဒါမှမဟုတ်လဆာမရသေးပဲမဖြစ်မနေအလုပ်လုပ်နေကြရတဲ့အစိုးရဝန်ထမ်း8သိန်းလောက်မှာ FBI ဝန်ထမ်းက9000ပါဝင်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရှေ့နေရောင်းမိုက်ကယ်ကိုယန်ဟာကွန်ဂရက်စ်လွှတ်တော်ကိုလိန်လည်မှုနဲ့တခြားမှုတွေအတွက်ထောင်နဲ့3နှစ်မကြာခံပြီးရှေ့လာတဲ့လွှတ်တော်ရှေ့မှောက်လူသိရှင်ကြားထွက်ဆိုမှာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်ပြပြခဲ့တာတွေကိုပြပြစုံစုံတင်ပြခွင့်ရမယ်လို့မျှော်လင့်ထားတဲ့အကြောင်းလဲသမ္မတနဲ့ပတ်သက်ခဲ့တဲ့ကိစ္စတွေကိုနိုင်ပေါင်းများစွာအစိုးရရှင်တွေထံထွက်ဆိုခဲ့တဲ့ရှင်းနေကိုရင်ကမနေ့တုန်းကကြေညာချက်ထုတ်ပြန်မှာပြောဆိုလိုက်တာပါ။ကျန်းနာဘွဲကတော့ရှေ့လဖေဖော်ဝါရီလ9ရက်နေ့မှာဒီမိုကရက်ပါတီကလူများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်စီရင်ထင်းသိမ်းကော်မတီရှိမှကျင်းပဖို့စီစဉ်ထားပါတယ်။ကော်မတီဥက္ကဋ္ဌအီလန်ဂျာကမင်းစာတော့အမေရိကန်ပြည်သူတွေအနေနဲ့ရှင်းနေကိုရင်ရဲ့ပြောဆိုချက်တွေကိုတည်ဝင်ရှိတယ်လို့ယူဆရတဲ့အကြောင်းနဲ့လွှတ်တော်ရင်းကဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ကိုယ်စားလှယ်အနေနဲ့လည်းသိလိုလာတွေမေးခွန်းရမယ်လို့မျှော်လင့်ကြောင်းပြောဆိုထားတာပါ။ထရန့်နဲ့ညီစွန်းမှုတယ်လို့ဆွဆွဲကြတဲ့အမျိုးသမီးနှူးကိုရှင်းနေကိုရင်ကနေတဆင့်လက်တိတ်ထုံငွေပေးခဲ့တဲ့ကိစ္စနဲ့ဆက်နွယ်တဲ့အထောက်အထားတွေကိုပေးရဖို့လဲအင်ဂျီရောနဲ့ Trump Organization တို့ကိုတောင်းခံထားပါတယ်။အလို့တော်ထောင်လိုင်းကော်မတီဥက္ကဋ္ဌဒီမိုကရက်ကိုယ်စားလှယ်အဒန်စကစ်ကလည်း ရုရှားကအမေရိကန်ရွေးကောက်ပွဲမှာဂျာဝင်စစ်ဖက်မှုတွေနဲ့ပတ်သက်လို့ရှင်းနေကိုရင်ကိုတကယ်ပဲကြားနာစစ်ဆေးနိုင်မှုမျှော်လင့်ကြောင်းပြောဆိုခဲ့တာပါ။ဒေါ်နယ်ထရန့်ကတော့တချင်းကသူ့ရဲ့ကိုယ်ပိုင်ရှင်းနေဖြစ်ခဲ့ပြီးနောက်ပိုင်းမှာမသိမမြတ်ဖြစ်ခဲ့တဲ့ကိုရင်အောက်လွတ်တော်မှာလူသိရှင်များကထွက်ဆိုမဲ့အစီအစဉ်ပေါ်မှာမစိုးရိမ်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါရဲ့။
အမေရိကန်ကတန်ခတ်အရေးယူထားတဲ့ရုရှားခရိုနီတယောက်နဲ့အဆက်အသွယ်ဖြတ်လိုက်တဲ့ရုရှားကုမ္ပဏီ၃ခုကိုတန်ခတ်မှုစည်းရင်းထဲကနေဖယ်ရှားပေးမယ်လို့ဗန်နာယီဝန်ကြီးစတီဗင်မနူချင်ကပြောကြားလိုက်ပါတယ်။ခရိုနီအိုလက်ဒါရီပတ်စကာကိုဆက်လက်အရေးယူတန်ခတ်ထားမှာဖြစ်ပေမဲ့သူထိန်းချုပ်ထားတဲ့ကုမ္ပဏီ၃ခုကိုတော့အမေရိကန်တန်ခတ်တဲ့စည်းရင်းကနေဖယ်ရှားပေးမယ်လို့အောက်လွှတ်တော်ကြားနာပွဲတစ်ခုမှာဝန်ကြီးမနူချင်ကပြောကြားခဲ့တာဖြစ်ပါတယ်။သူတို့လုပ်ငန်းတွေမှာဒါရီပတ်စကာကာရဲ့ဒီထိမ့်ချုပ်မှုမရှိတော့ဘူးဆိုတာထင်ရှားစေတဲ့ပွင့်လင်းမြင်သာတဲ့ဆောင်ရွက်မှုတွေဗန်နာယီဌာနကိုပြသခဲ့တယ်လို့ဆိုပါတယ်။တန်ခတ်မှုစည်းရင်းကနေဖယ်ရှားပေးမဲ့ကုမ္ပဏီ၃ခုကတော့အလူမီနီယံလုပ်ငန်းကြီးဖြစ်တဲ့ Rusol နဲ့သူ့ရဲ့မိခင်ကုမ္ပဏီ EN Plus တခါဒီစွမ်းအင်ကုမ္ပဏီ Eurosip and Nagoro ဖြစ်ပါတယ်။ပိတ်ဆို့တန်ခတ်စည်းရင်းကနေဖယ်ရှားပေးပေမဲ့ဒီကုမ္ပဏီတွေအပေါ်အနီးကစောင့်ကြည့်သွားမှာဖြစ်ပြီးတော့သတ်မှတ်ချက်တွေချိုးဖောက်ရင်ပြန်လည်တန်ခတ်ပိတ်ဆို့တာအပါအဝင်အကျိုးဆက်တွေခံစားရမယ်လို့လည်းလွတ်တော်အမတ်တွေကိုဗန်နိုင်းဝန်ကြီးကအာမခံခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲကိုဝင်နှောက်ယှက်မှုအပါအဝင်တခြားကျူးလွန်ခဲ့တယ်ဆိုတဲ့အမှုတွေကြောင့်ဒါရီပါစကာကို2018ဧပြီလတုန်းကအမေရိကန်ဗန်နိုင်းဌာနကပိတ်ဆို့အရေးယူခဲ့တာဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုက်တိုမီတာ16 kHz 1068 MHz စိုက်တိုမီတာ19 kHz 15965နဲ့စိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီမိတ်ကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေနဲ့ထောင်နဲ့ခုနှစ်စီစီရင်ချက်ချထားတဲ့ပေါ်အယူခံတင်သွင်းထားတာကိုရန်ကုန်တိုင်းတရားလွှတ်တော်ကဒီနေ့ပဲပယ်ချလိုက်တဲ့ပေါ်သတင်းမီဒီယာဖွဲ့စည်းရေးနဲ့တပ်တမန်တွေကပြစ်တင်ဝေဖန်လိုက်ကြပါတယ်
။ They remain behind bars for one reason. Those in power sought to silence the truth. Reporting is not a crime.And until me
and the Celeste Pacifican area တခုတည်းသောအကြောင်းရင်းဟာအနာရှိသူတွေကအမှန်တရားကိုဖုံးကွယ်ဖို့ကြိုးစားခြင်းနဲ့အတွက်သာဖြစ်တဲ့အကြောင်း Reuters သတင်းဌာန Editor ချုပ် Stephen Adler ကပြောလိုက်တာပါ။ဥရောပသမ္မတ EU ရဲ့မြန်မာနိုင်ငံဆိုင်ရာသံတမန်ကြီး Christian Schmidt ကလည်းဒီနေ့တရားရုံးဆုံးဖြတ်ချက်ဟာတရားစီရင်ရေးစနစ်ရဲ့လွဲမောက်မှုအဖြစ်ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့လွတ်လပ်မှုအပေါ်အလွန်အမင်းစိုးရိမ်စရာကောင်းတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ Reuters သတင်းတော်ဖြစ်ကြတဲ့ကိုယ်ဝါလုံးနဲ့ကိုကျော်စိုးတို့တော့မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့စုံစမ်းသတင်းယူနေစဉ်2019ခုနှစ်ဒီဇင်ဘာလထဲမှာဖမ်းဆီးခံခဲ့ရပြီးရခိုင်ပြည်နယ်ကလူမျိုးရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လျှို့ဝှက်သတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်သတင်းတောက်တွေကိုအမှုစဉ်ဖမ်းဆီးရတာဖြစ်ကြောင်းလည်းတရားခွင်မှာအမှုတွေတွေဘက်ကခြေပါခဲ့တာပါ။ဗြိတိန်နိုင်ငံချာရေးဝန်ကြီးဂျယ်ရမီဟန်ကတော့မြန်မာကောင်းဆောင်တွေကိုယ်တိုင်အမှုကိုအာရုံဆက်ဖြည့်ရှင်းပေးဖို့နဲ့တရားဥပဒေနဲ့ညီဆောင်ဖို့လည်းဒီနေ့ပဲတိုက်တွန်းပါရယ်။ပြည်ထောင်နိုင်ငံချေဆိုင်နေစည်းမချသတင်းသမားများအဖွဲ့ RSF ကလည်းသတင်းတောက်တွေမှုအယူခံကိုပယ်ချလိုက်တဲ့ဆုံးဖြတ်ချက်ပေါ်တုံ့လုံမိရဲ့အကြောင်းနဲ့သတင်းတောက်တွေခံစားနေရတဲ့ဒုက္ခတွေအဆုံးသတ်စေဖို့မြန်မာနိုင်ငံမှာအမြင့်ဆုံးအာဏာရှိသူတွေအနေနဲ့ကြိုးပမ်းဖို့လည်းဒီနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါရယ်။
မြန်မာနိုင်ငံမှာ2018ခုနှစ်အတွင်းဘိန်းဆိုင်ပြိုးမှုဟာ30ရာခိုင်နှုန်းကျဆင်းသွားတယ်လို့မြို့ရစေဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂရော UNODC ကအခုနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာပြောထားပါတယ်။2018ခုနှစ်တုန်းကဘိန်းဆိုင်အေကသသိန်းကျော်ကနေ2018ခုနှစ်မှာအေက9000ကျော်ကိုကျဆင်းသွားတယ်လို့ဒီကနေ့ထုတ်ပြန်တဲ့ UNODC ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဘိန်းဆိုင်သမျှနေရာတိုင်းမှာစိုက်ပျိုးမှုကျဆင်းသွားတာဖြစ်ပြီးတော့အထူးသဖြင့်ရှမ်းပြည်တောင်ပိုင်းမှာ18ရာခိုင်နှုန်းနဲ့ကချင်ပြည်နယ်မှာ15ရာခိုင်နှုန်းအထိတိတိတတ်တာကျဆင်းသွားပါတယ်။ရှမ်းပြည်အရှေ့ပိုင်းနဲ့မြောက်ပိုင်းတွေကစိုက်ပျိုးမှုတွေလည်းကျဆင်းသွားခဲ့ပါတယ်။မတိမငြိမ်ဖြစ်နေတဲ့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာစိုက်ပျိုးမှုအများဆုံးဖြစ်တဲ့အတွက်ပဋိပက္ခနဲ့ဘိန်းဆိုင်ပျိုးမှုဓာတ်ရိုက်ဆက်ဆက်နေတယ်ဆိုတာကိုလည်း UNODC အစီရင်ခံစာကထောက်ပြထားပါတယ်။ဘိန်းဆိုင်တဲ့နေရာတွေမှာလုံခြုံမှုပိုရှိဖို့လိုအပ်တယ်လို့ရေရှည်ခံနဲ့အစားထိုးစီးပွားရေးလုပ်ငန်းတွေလိုအပ်တယ်လို့မြန်မာနိုင်ငံဆိုင်ရာ UNODC တာဝန်ခံတိုးဖက်စတာကပြောပါတယ်။ရာဇဝတ်မှုကျူးလွန်နေသူတွေဟာနိုင်ငံတွေကမတိမငြိမ်မလုံခြုံတဲ့နေရာတွေကိုအသုံးချနေတာမို့အဲ့ဒီနေရာတွေမှာဥပဒေမဲ့ဖြစ်နေတဲ့အခြေအနေကိုတကိုင်းတွေ့ရင်တော့မြို့ရစေဝါထုတ်လုပ်သူတွေဆက်ပြီးတော့ဘေးမဲ့ဖြစ်နေလိမ့်မယ်လို့သူကပြောပါတယ်။ဘိန်းဆိုင်ပြုံးမှုပပျောက်ရေးအတွက်အများကြီးလှုပ်ဖို့လိုနေသေးတယ်လို့ပြည်ထောင်ရေးဒုတိယဝန်ကြီးဗိုလ်ချုပ်ကြီးအောင်သူကပြောပြီးတော့ ဘိန်းအစားထိုးအစီအစဉ်တွေကိုဆက်ပြီးအားပေးသွားမယ်လို့ပြောကြားခဲ့တာကို UNODC အစီအခံစာမှကိုကဖော်ပြထားပါတယ်။အရှိအာရှနဲ့အရှိတောင်အာရှမှာမက်သက်ဖက်တမင်းလိုမျိုးစိတ်ကြွဈေးသုံးဆွဲမှုပိုများလာတာကြောင့်ဘိန်းနဲ့ဘိန်းမြူဝဲလိုအားကျဆင်းလာတယ်လို့ UNODC ကတုံ့တက်ပါတယ်ရှင်။
အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေစီးရီးယားနိုင်ငံကနေစတင်ရေးသိမ်းနေပြီဖြစ်တဲ့အကြောင်း ISIS နဲ့စစ်သွေးကြွတွေကိုချိန်မုန်းနေတဲ့ညွန်မောတပ်ဖွဲ့တွေရဲ့ပြောခွင့်ရကပြောဆိုလိုက်ပါတယ်။ဒါမှလည်းစစ်ဖက်ဆိုင်ရာလုံခြုံရေးအခြေအနေကြောင့်အချိန်ကာလအတိအကျနဲ့တပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုထုတ်ဖော်ပြောဆိုလို့မရတဲ့အကြောင်းလဲညွန်မောတပ်ဖွဲ့ပြောခွင့်ရအမေရိကန်စစ်တပ်ကဗိုလ်မှူးကြီးဒင်းရယန်ကပြောခဲ့တာပါ။အမေရိကန်တပ်တွေမြေုပ်သိမ်းနေစီးရီးယားနိုင်ငံကကတ်ဖီသူစစ် YPG တပ်ဖွဲ့တွေကိုကာကွယ်ပေးဖို့အမေရိကန်မျိုးသားလူမျိုးအချံပေးဂျွန်ပေါ်တန်ကဒီသတင်းပတ်စော်ပိုင်းပြောဆိုရမှာတော့တူကီသမ္မတကြီးချစ်တာရဲ့အာရဝန်အမျက်တော်သာထွက်ခဲ့ပြီးတွစ်ဆုံမဲ့အစီအစဉ်ကိုလည်းဖျက်သိမ်းခဲ့ရပါတယ်
။နိုင်ငံရဲ့လေတပ်ကိုအစ်စ်မြင့်တင်နေတဲ့ထိုင်ဝမ်လေတပ်အတွက်ပို့ပြီးတော့အစ်စ်မြင့်အောင်လုပ်ထားတဲ့အမေရိကန်လုံး F-16AB အမျိုးအစားတိုက်လေယာဉ်လေးစင်းအခုနှစ်စံပိုင်းမှာပထမအတုပ်ရောက်လာတော့မှဖြစ်ပါတယ်။စီးရီးဆိုင်ရာပစ္စည်းတွေထုတ်လုပ်တဲ့ Lockheed Martin American ကုမ္ပဏီကနေပြီးတော့ပို့ပြီးအစ်စ်မြင့်တဲ့ F-35 အမျိုးအစားတိုက်လေယာဉ်တွေထိုင်ဝမ်ကဝယ်ယူလိုတဲ့ဆန္ဒရှိတယ်လို့ပြသခဲ့ပေမဲ့အစီအစဉ်ကိုဖျက်ခဲ့ပါတဲ့ F-35 အမျိုးအစားတိုက်လေယာဉ်တွေကိုထိုင်ဝမ်ကိုရောင်းဖို့အတွက် Lockheed Martin ကုမ္ပဏီအနေနဲ့ American အစိုးရရဲ့အတည်ပြုချက်လိုပါတယ်။ဒါကြောင့် American အစိုးရကတရားဝင်မဟုတ်ပေမဲ့ပယ်ချခဲ့ပုံရတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ကမ္ဘာအင်အားအစီအစဉ်စစ်တပ်စီးရဲမှနံပါတ်24ရှိတဲ့ထိုင်ဝမ်ကတရုတ်ရဲ့ရန်ကိုစိုးရိမ်တဲ့အတွက်သူတို့ရဲ့စစ်အင်အားကိုအစစ်မြင့်အောင်လှုပ်လာနေတယ်လို့မြင်ရပါတယ်။
ကောင်းလေးဦးနဲ့မဆုမြတ်မွန်တို့တင်ဆက်ခဲ့တဲ့တောက်ကြညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အချင်းကြာရိုက်တာသတင်းတော်နှစ်ဦးရဲ့အယူခံအမှုရန်ကုန်တိုင်းလွှတ်တော်ကဒီကနေ့ပလတ်လိုက်ပါတယ်ဒီဆုံးဖြတ်ချက်အပေါ်မှာတော့သူတို့နှစ်ဦးရဲ့အကျိုးဆောင်ရှင်တွေကစိတ်ပြတ်စကားပြောသလိုမိသားစုဝင်တွေကလည်းဝမ်းနည်းစကားပြောကြပါတယ်EU ဥရောပတမကတမတ်ကြီးကလည်းဒီကိစ္စကိုအစိုးရနဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုသွားမယ်ဆိုပြီးသတင်းတောက်တွေကိုပြောပါရယ်ဒီကနေ့အယူခံမှုဆုံးဖြတ်ချက်ချမှတ်ခဲ့တဲ့ရန်ကုန်တိုင်းလွှတ်တော်ကိုကိုတိုင်သွားပြီးသတင်းယူခဲ့တဲ့ကိုကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်
ရန်ကုန်တိုင်းတရားလွှတ်တော်အယူခံမှုတရားသူကြီးရဲ့ဒီကနေ့ဆုံးဖြတ်ချက်ဟာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မိသားစုဝင်တွေအကျိုးဆောင်ရှင်တွေနဲ့သူတို့ကိုအားပေးဝန်းရံသူတွေမျှော်လင့်မထားတဲ့ဆုံးဖြတ်ချက်မျိုးဖြစ်တာကြောင့်စိတ်ပြတ်ဝမ်းနည်းစကားတွေကိုပဲကြားခဲ့ကြရတာပါ။အယူခံအကြောင်းပြချက်တွေကိုတရားရုံးကထည့်သွင်းသုံးသပ်တာမရှိဘဲမူလာရုံးဖြစ်တဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့အမိန့်စီရင်ချက်တိုင်းထောင်ဒဏ်9နှစ်ချမှတ်တာကိုအတည်ပြုပြီးတော့အယူခံကိုပတ်လပ်လိုက်တာလို့အကျဉ်းကျသတင်းသမားနှစ်ဦးရဲ့ရှေ့နေဖြစ်သူဦးတန်းစောအောင်ကပြောသလိုဒီအပေါ်သူ့သဘောထားကိုလည်းဆုံးဖြတ်ချက်ထွက်ပြီးတရားလွှတ်တော်ပြင်သစ်မှာသတင်းနောက်တွေကိုအခုလိုပြောသွားပါတယ
်။ဒီနေ့အမိန့်ကတော့ခုနကျွန်တော်ပြောပါဟိုစိတ်ပြတ်စရာပါအဲကျွန်တော်တို့ဘက်ကတင်ပြတဲ့တင်ပြချက်တွေအားလုံးကိုထည့်သွင်းသုံးသပ်တာမရှိခဲ့ဘူးအဲနောက်ကဒီသတင်းတောက်တွေရဲ့သတင်းရောက်ပိုင်းမဆိုင်ရာကိစ္စတွေတော့တရားဝင်စုံမှုဒီအတွက်လည်းဒါအဲဆိုရင်းကြတခုပ
ါဒီကနေ့ဆုံးဖြတ်ချက်ချတဲ့တရားရုံးကိုကိုဝါလုံးရဲ့ဇနီးဖြစ်သူမတ်ပန်းအီမွန်နဲ့ကိုကျော်စိုးဦးရဲ့ဇနီးဖြစ်သူမတ်ချစ်စုဝင်းတို့လည်းကိုယ်တိုင်တက်ရောက်နားထောင်ကြပါတယ်ဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်သူတို့ရဲ့ခံစားချက်ကိုတရားလူတော်ရုံအပြင်ဘက်မှာသတင်းတောက်တွေကိုပြောပြသွားကြပါတယ
်စိတ်မကောင်းစိတ်ထဲမှာတော့ဝမ်းနေ
တယ်ညီမတို့ကသူတို့လွတ်မယ်လို့သူတို့ညီမတို့လည်းထောင်ရှိကိုတောကြုံမယ်လို့ညီမတို့ညှော်လဲထားတာညှော်လဲထားတဲ့အတိုင်းမရှိလာဘူးတဲ့အဲ့ဒါတကယ်စိတ်မကောင်းဖြစ်ရတယ်ပေါ့
သူတို့ညောင်အမြန်ဆုံးပြန်လွတ်မယ်လို့အခုချိန်ထိယုံကြည်ထားတဲ့အကြောင်းလဲမတ်ချစ်စုဝင်းကပြောပါတယ်ဒီကနေ့တရားရုံးဆုံးဖြတ်ချက်ကိုလာနာထောင်ကြတဲ့မြန်မာနိုင်ငံအခြေစိုက်ပြည်ပတန်ယုံတွေနဲ့အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေထဲမှာမြန်မာနိုင်ငံဆိုင်ရာဥရောပတမကအီယူတံမကြီးခရစ်စတန်ရှမစ်နဲ့တူအပါဝင်ပါတရင်နောက်တွေမှာပြစ်မရှိဘူးဆိုတာအစကတည်းကကရှင်းနေတာပါလို့တံမကြီးရှမစ်ကပြောပြီးဒါကိုဆက်ပြီးစောင့်ကြည့်သွားမယ်ကြောင်းရန်ကုန်တရားလွှတ်တော်ပြင်ပမှာတရင်နောက်တွေကိုပြောပါတယ
် We will continue to speak the truth and speak our mind on this case and of course this will remain part
ဒီမှုနဲ့ပတ်သက်ပြီးအမှန်တရားနဲ့ကျွန်တော်တို့သဘောထားကိုဆက်ပြီးပြောသွားမှာပါဒီကိစ္စဟာမြန်မာအစိုးရနဲ့ဥရောပသမဂ္ဂအကြဆွေးနွေးပြောဆိုရမယ့်ကိစ္စတစ်ခုအဖြစ်ဆက်ရှိသွားမှာလည်းဖြစ်ပါတယ်။အခုဆိုရင်တရားရုံးတွေကဆုံးဖြတ်ပြီးဖြစ်တာကြောင့်ကျွန်တော်တို့အမြင်မှာတော့အမှန်တိုင်းဖြစ်အောင်လုပ်ဖို့ရာဟာမြန်မာနိုင်ငံသမ္မတအပေါ်မှာမူတည်သွားပြီးဖြစ်ပါတယ်
။နောက်တစ်ဆင့်ဆက်လုပ်နိုင်တာတွေကတော့ပြည်တော်စုတရားလှတော်ချုပ်ကိုပြင်ဆင်ချက်တင်သွင်းတာအထူးအယူခံတင်သွင်းတာတွေဖြစ်ပြီး အဲလိုဆက်လုပ်သွားဖို့အတွက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မိသားစုဝင်တွေနဲ့တိုင်ပင်ညှိနှိုင်းလှုပ်ဆောင်သွားမယ်လို့အကျိုးဆောင်ရှိနေဦးတန်းစောအောင်ကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥက္ကဋ္ဌလုံးကျန်တက်ဖြတ်ခံရမှုရဲ့ဒီရုံးတင်စစ်ဆေးနေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါတယ်တရားလွတ်တော်ရှင်နေကြီးဥက္ကဋ္ဌလုံးကျန်တက်ဖြတ်ခံရမှုတရားခွင်ဟာဒီကနေ့တောက်ကြနေမှာအကြိမ်တရားတိတိပြည့်ပြီးတဲ့နောက်မှာတော့ဆွတ်ဆွဲခံရသူတွေဘက်ကတင်ပြထားတဲ့တက်သေး၃ဦးကိုပဲစစ်ဆေးဖို့ကြံပါတော့တယ်ဒါကြောင့်လည်းမကြခင်မှာတော့အမှုပြည့်ပြတ်နိုင်ခြင်းရှိတယ်လို့တရားလိုရှင်နေကပြောပါတယ်ဒီကနေ့တရားခွင်ကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတော်မတ်မေခရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတဦးလည်းဖြစ်ထင်ရှားတဲ့တရားလွတ်တော်ရှေ့နေတဦးဖြစ်တဲ့ဥက္ကိုနီလုံကျန်တက်ဖြတ်ခံရမှုကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာကြားနာဆစ်ဆေးနေတာဖြစ်ပါတယ်ဒီကနေ့ရုံးချိန်မှာလူတက်မှုနဲ့ဆက်ဆက်ပြီးဆွဆွဲခံထားရသူတွေကတဦးဖြစ်တဲ့ဦးဇေယျဖြိုးဘက်ကတင်သွင်းတဲ့တက်သေး၃ဦးကိုစစ်ဆေးဖို့ဆင့်ခေါ်ထားပေမဲ့တက်သေးတွေမလာတာကြောင့်သူတို့ကိုတက်သေးစီရင်ကနေတရားရုံးကပိတ်ဖြတ်လိုက်ပါတယ်။ဒီမှုကိုစစ်ဆေးလာတာနှစ်နှစ်ကြာမြင့်ပြီဖြစ်ပြီးအခုချိန်ထိမပြည့်ပြတ်သေးပဲဖြစ်နေတာဖြစ်ပါတယ်။အထူးခုံရုံးဖွဲ့ပြီးတော့တပတ်ကိုနှစ်ရက်စစ်ဆေးနေပေမဲ့လေတရားခံဘက်ကမလိုလားအပ်တဲ့တက်သေးတွေတင်တာကြောင့်ပိုပြီးကြံ့ကြံ့နေရတယ်လို့တရားလူရှိနေတွေဘက်ကဆွဆွဲပြောဆိုသလိုလူတက်မှုတန်တရားနဲ့ဆွဆွဲဖန်စီခံရသူတွေဘက်ကလည်းတရားလူဘက်ကကြံ့ကြံ့အောင်လုပ်နေတာလို့အပြန်အလှန်ဆွဆွဲနေတာတွေရှိပါတယ်ဒီမှုမှာတရားလူတက်တဲ့အယောက်80ကိုတင်ပြခဲ့ပြီး82ယောက်ကိုဆစ်ဆေးခဲ့ပြီးဖြစ်ပါတယ်ဆွဆွဲခံရသူတွေဘက်ကတော့တရားခံပြတက်တဲ့82ယောက်ကိုတင်ပြခဲ့ပါတယ်လက်ရှိမှာတရားခံပြတက်တဲ့3ဦးပဲကျန်တာကြောင့်မကြခင်မှာအမှုပြီးပြတ်သွားနိုင်တယ်လို့တရားလူရှိနေဦးခင်မောင်ထေးကပြောပါတယ်
လက်ရှိအမှုအခြေအနေကကျွန်တော်တရားခံရတဲ့တည်းစစ်ဆေးလို့၃ယောက်စစ်ဆေးဖို့စစ်ဆေးဖို့ပြီးဖို့ပေါ့ဗျာ၃ယောက်ပဲကျန်တဲ့အခြေအနေရောက်နေပါတယ်အမှုအခြေအသွင်းနဲ့ပတ်သက်လို့ကတော့ဒါတရားရုံးကဆုံးဖြတ်မှာပါအဲ့ဒီခါကျတော့ဆရာစုသိပါလိမ့်မယ်ဒီတစ်ပတ်မှာစစ်ဖို့တက်တဲ့၃ယောက်ပဲကျန်နေပါအဲ့ဒီ၃ယောက်တက်တဲ့၃ယောက်လုံးရုံးကိုလာမယ်ဆိုရင်ဒီတစ်ပတ်မှာပြီးသွားပါကြင်မလာဘူးဆိုရင်လည်းဒါအမှုတုတ်တဲ့ကဒုတ်တဲ့ကြောင်းအတွက်မစစ်နိုင်ဘူးလို့တရားရုံးကသတ်မှတ်ပြီးတော့ရှေ့ဆက်သွားမယ်ဆိုလို့ချင်းခြေချင်းပြီးရင်တော့ကျွန်တော်လျှောက်လဲကျက်ပေးရမယ်လို့အဲ့ဒါလိုပဲကျွန်တော်မြင်ပါပြီခင်ဗျာ
2019ခုနှစ်ဇန်နဝါရီ29ရက်နေ့ညနေ 9:00 ကရန်ကုန်အပီပီဆိုင်ရာလေစိတ်မှာတရားလွတ်တော်ရှိနေဥကိုနီကိုတနတ်သမားကြည်လင်းကအနီးကပ်တနတ်နဲ့ပစ်ပြီးလုကြံခဲ့တာဖြစ်ပါတယ်။ဒီမှုမှာဆွဲချက်တင်ခံထားရတဲ့ဦးစရာဖြိုးကတော့သူ့ပါဝင်ပတ်သက်နေရဆိုတာကိုတရားလူဘက်ကဖော်ထုတ်သက်သေပြနိုင်တာမျိုးမရှိသေးတာကြောင့်သူအနေနဲ့နင်နာတယ်လို့ဆိုလိုက်ပြီးအမှုကိုကြံ့ကြံအောင်လုပ်တာမရှိဘူးလို့လည်းဆိုပါတယ
်ကျွန်တော်နဲ့ပတ်သက်ပြီးတော့ဟိုကြံ့ကြရတဲ့ဟာလည်းမရှိဘူးကျွန်တော်တို့တရားခံတွေကြောင့်ဆွဆွဲခံသူတွေကြောင့်ကြံ့ကြရတာလည်းလုံးဝမရှိဘူးလို့ကျွန်တော်ပြောချင်တယ်နောက်တစ်ခါဒီအမှုကိုဒီလောက်ကြာသွားတဲ့အတွက်ကျွန်တော်တို့ဘယ်လောက်နင်နာလဲအခုရုံးကြီးတရားရှိသွားပြီမီဒီယာတွေလည်းလာနေတာပဲကျွန်တော်နဲ့ပတ်သက်ပြီးတော့ကဲဘယ်ဟာပေါ်ပေါက်တာရှိလဲဟိုဘက်ကတရားလိုဘက်ကနေရှောက်ရှောက်ပြောနေရှားရိုးမရှိတိုင်းဟလာပြီးလို့ရှိရင်တရားရုံးက၃ဆိုသူတို့ဘက်က၄ပြောက်တယ်ဟလာဖြောင်းမြန်နေရှောက်ပြောနေတရားရုံးမှာဘာမှပေါ်ပေါက်ချက်မရှိဘူးအဲဒါလည်းကျွန်တော်တို့လည်းအများကြီးနင့်လာတယ်သူဟလာဖန်စီချုံနောက်ထားရတဲ့အနှိမ့်ဆက်ခံခဲ့ရသည
်ဒီမှုမှာအဓိကတရားခံလို့ဆွဆွဲခံထားရတဲ့ဦးအောင်ဝင်းခိုင်ကိုအခုချိန်ထိမဖမ်းမိသေးပါဘူးဦးအောင်ဝင်းခိုင်မပါဘဲဒီအမှုကိုစီရင်ချက်ချပွဲရှိနေပြီးအဓိကတရားခံလို့ဆွဆွဲခံထားရသူကိုမဖမ်းမိနိုင်လို့ဒီအမှုဟာနင့်လာသူတွေအတွက်မျှတတဲ့ဆုံးဖြတ်ချက်ချနိုင်ပါမလားလို့မေးခွန်းထုတ်စရာတွေလည်းရှိနေပါတယ်တရားလူရှင်းနေဦးရောဘတ်ဆန်းအောင်ကတော့ဒီအမှုမှာနင့်လာသူတွေအတွက်မြတ်တာရဲ့စီရင်ချက်တစ်ခုရလာနိုင်ပဲလို့မျှော်လင့်ကြအောင်အခုလိုပြောပြသွားပါတယ
်။ဒါကမြန်မာနိုင်ငံမှာနိုင်ငံတကာလူစိတ်မှာအခုလိုရင်းရဲဆက်ဆက်လှုပ်ချက်တပ်ဖြတ်မှုမျိုးဟာတကြိမ်တကာမှမပေါ်ဘူးသေးပေနဲ့ထူးခြားတဲ့ဖြစ်စဉ်ဖြစ်လို့မြန်မာနိုင်ငံသူနိုင်ငံသားတွေဒါမှကကဘာတတော်ကဘာစိတ်ဝင်စားတဲ့အမှုဖြစ်တော့တရားသူကြီးတွေကလေးနဲ့သာတုံ့တက်ပြီးမှဆုံးဖြတ်မှာဖြစ်တော့မျက်နာသူတွေအတွက်တော့အဖြေတခုကောင်းမှုစွာရမယ်လို့ပြောပါတယ
်။ဖေဖော်ဝါရီလကုန်လမှာအမှုကိုအပြည့်တက်နိုင်မယ်လို့နှစ်ဖက်ရှိနေတွေဘက်ကခမန်းထားကြပြီးလာမယ့်ဇန်နဝါရီ18ရက်နေ့မှာတော့နောက်ဆုံးကြံတဲ့တရားခံပြတက်သေးတွေကိုစစ်ဆေးဖို့ရှိပါတယ်ရှင်။
မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းဒေသကစည်ရဲတင်မှမှုတွေအကြောင်းကိုတင်ပြပေးကြပါတယ်ရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းကလူမျိုးစုလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ RCSS နဲ့ SSPP တို့ကြားတိုက်ခိုက်နေတာတွေကိုအမြန်ဆုံးရပ်တန့်ဖို့ဒေသခံစစ်ဆောင်ပြည်သူတွေကတောင်းဆိုလိုက်ကြပါတယ်ရှမ်းလူခွေးလှုပ်ရှားသူတွေကကမကထပြုပြီးတော့လူလူဆန္ဒသဘောထားကောက်ခံတာမှာတော့လက်မှတ်ပေါင်း 4,000 ကျော်ကောက်ခံရရှိထားပြီးတော့အဲ့ဒီသဘောထားကိုရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့စီကိုကြားသာပေးနေကပေးပို့ခဲ့ကြပါတယ်ဒီတပ်ဖွဲ့နှစ်ခုအကြားမကြခင်တွေ့ဆုံဆွေးနွေးဖို့ရှိတယ်ဆိုတာကိုအကြောင်းကြားထားတဲ့အကြောင်းနဲ့ပြည်ထောင်စုအစိုးရအနေနဲ့လည်းစစ်ဆောင်တွေရဲ့အရေးဖြေရှင်းပေးနိုင်မှုမျှော်လင့်တဲ့အကြောင်းရှမ်းပြည်ညီညွတ်ရေးကော်မတီဥက္ကဋ္ဌကပြောပါတယ် VOA သတင်းတော့ကိုဇော်ထက်သတင်းပေးပို့ထားပါတယ
်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအများဆုံးရပ်တန့်နိုင်မှုရှမ်းလူခွင့်ရေးဆောင်ရွက်နေတဲ့လူငယ်တွေကစစ်ဆောင်ဒုက္ခသည်လက်မှတ်4600ကိုနှစ်ရက်အတွင်းကောက်ယူပြီးရှမ်းတပ်ဖွဲ့နှစ်ဖွဲ့လုံးစီကိုပေးပို့လိုက်တာပါတောင်ရရှိသိမ်းကြိမ်ရောင်းနေပြီဖြစ်လို့နှစ်ဖက်အကြားမှာအပြည့်ရက်စဲဖို့လိုလားနေကြောင်းလက်မှတ်ကောက်ယူစုဆောင်သူတွေတဲကတဦးဖြစ်တဲ့တာလုံမျိုးဒေသခံနန်းလောင်ခန်းကပြောပါတယ
်ကျမတို့ကဒီနမ်ခေါကုန်းကြီးကျောင်းမှာရှောင်းလာတဲ့ဟာနေပြီးတော့ကောက်ပြီးဒီတခြားကိုကျမတို့လူခွဲပြီးတော့ကောက်တယ်ပေါ့နော်ရွာတွေလည်းဒီနေနေတဲ့ချိန်ပြီးတော့ဆင်းကောက်ရတယ်ပေါ့နော်ဒီတစ်ချက်ကတော့ကျမတို့ဒီစပွဲကိုရက်ဖို့ပေါ့နော်ဒါကကျမတို့စိုက်ပျိုးရမယ့်အချိန်တွေဖြစ်တယ်အဲ့ဒါကြောင့်မလို့ဒီပေါ့နော်ဒီဘွားကြီးရစပညာကြီးရစဟိုဒီလူကြီးတွေဒီဒီပိုင်းဆိုင်ရာစပေါ့နော်ပြီးတော့ဒီစစ်ပွဲဒီကြားထဲမှာလည်းဒီအတန်ဒီကြားရဆိုလဲလန့်ဖူးတော့လေကလေးတွေပညာကြီးရောပညာကြီးရတော့အခုဒီစစ်တေးဆောင်စခန်းမှာတင်နေရတယ်ပြီးတော့ပြန်လဲပြန်ချင်လဲပေါ့ရိတ်သိမ်းဖို့ဟိုစီစစ်ဒီရက်သိမ်းဖို့တောင်းဆိုချင်တာဖြစ်တယ်
ရှမ်းလမ်းနက်ကိုင်နှစ်ဖွဲ့တိုက်ပွဲရေးကြောင်းတီပေါ်နဲ့နတ်မတူဘက်ကိုထွက်ပြေးတင်းရှောင်နေတဲ့စစ်ဆောင်ဦးရေက2000ကျော်လောက်ရှိပါတယ်။လမ်းနက်ကိုင်နှစ်ဖွဲ့တွဲဆုံညှိနှိုင်းတော့မယ်ဆိုတာကြားသိနေရကြောင်းနဲ့ဒီလိုတွဲဆုံမှာပဲစစ်ဆောင်တွေရဲ့အရေးကိစ္စကိုဖြည့်ရှင်းလို့ရမှာဖြစ်တယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဥက္ကဋ္ဌလည်းဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးဆိုင်အိုက်ပေါင်ကပြောပါတယ်
။ကျွန်တော်တို့ကဒီကိုကဲဖနဲ့ဥရစတို့ဒီကောင်းဆောင်နှုတ်ကတွေ့ဆုံပြီးတော့ဆွေးနွေးပြီးတော့ဒီပြည်သူလူထုတွေဒုက္ခမရောက်အောင်ကောင်းဆောင်နှုတ်ကနေပြီးတော့ဆွေးနွေးပေးပါဆိုပြီးတော့ကျွန်တော် CSSU တပါပရိအနေနဲ့ကျွန်တော်စာစာပြချင်းကြီးကျွန်တော်ထုတ်လိုက်တယ်သူတို့တွေ့ပြီးတော့စဉ်းစားနေတယ်လို့ကြားတယ်ဗျအဲ့ဒါသူတို့တွေ့ကောင်းဆောင်နှုတ်တွေ့မှာပဲအဆင်ပြေမယ်လေကျွန်တော်ကအဲ့လိုစစ်ပေးဆောင်တွေထပ်ပြေးနေကျွန်တော်ကတနိုင်ဆုံးတော့လူဗနာရဘောစစ်စနရဲ့ခါတွေပါတယ်လူပေးနေတာပဲတင်ရများလာတော့ကျွန်တော်တို့ဖန်ငွေအခက်ကြီးကြောင့်ကျွန်တော်တို့တိတ်တိတ်လူနေတော့လေအဲ့လိုမျိုးဖြစ်နေတာပေါ့ဒါအစွဲအမှားအစွဲထုတ်ပေးရမထင်နဲ့ဗျအစွဲဝန်ကြီးဌာနအနေနဲ့လို့ရင်တော့ဖြစ်နေတာပေါ့အဲ့လိုကျွန်တော်တို့ဘာမှလည်းမကြားသေးဘူးဗျစိတ်မကောင်းဘူးဗျာရှက်ချင်းချင်းတိုက်တယ်ဆိုတော့မကောင်းဘူးမဖြစ်သင့်ဘူးလေသူတို့ကောင်းဆောင်နှုတ်တွေ့ရင်တော့ဒါ
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကိုရှမ်းလက်နက်ကိုင်ဖွဲ့စည်း၍နိုင်ငံရေးဖွဲ့စည်းရင်းနဲ့2013ခုနှစ်ကဖွဲ့စည်းခဲ့ရပါ NCA အပြည့်အဝလက်မှတ်ထိုးထားရဲ့ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့တပ်မတော်ကြားမှာလည်းတိုက်ပွဲတွေဖြစ်နေရရှိပြီးမြောက်ပိုင်းလက်နက်ကိုင်ခုနှစ်ဖွဲ့ FPNCC အဖွဲ့ဝင် SSPP နဲ့လည်း2018ဩဂုတ်လပိုင်းကစလို့တိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်
ဆရာရှင်များရှင်ဒီခေတ်ပြည်နယ်မှာလက်နက်ကိုင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်သူပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။ဒီတင်မာမှုတွေလက်နက်ကိုင်ပြည်ပခါတွေအထက်ဘယ်သူတွေမှအထူးကတာဝန်ရှိပါသလဲ။မယ်ရတဝန်းကလက်နက်ကိုင်တပ်ဖွဲ့တွေကြောင့်ပြည်သူညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်လဲဆိုတာတွေကို VOA ရဲ့စီးနင်းညာဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညွတ်ရေးအတွက်သောတာရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေနေရလည်းရည်ရွယ်လိုက်စီစဉ်ကအကျိုးဆိုပါတယ်ရှင
်မနေ့ကစနေညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြပါရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ပါမောက်ခကရင်ဟူပါခါ American Bidazu, New York Muga, Elmia College Ma, German Badazga, in Japan, Idu Pipiro, Tuga Badazga, Chamu, Pionai Du Pipare, Miss Hubarga, Asobina Vaisaya, Wiza Pue Epi, Maha Wiza Pue Nakule, Yashita Du Pipare, Tuha the Chinsu, the Lukabiari Gule, Yisali Shidua, Paman Luria Dagaro, Daga, Jimare, Amyamulo, Sonai Mare, Tabime, Dumagaram, Yessi, Mimian Du Pinide, Dre, Dilo, Amyamuri, Jabu, Saint Komuri, Najigo, Yinsai Niabare, Pamaka, Hubargo, Korai, Toya, Twisongere, Laura Kondaya, the Dilago, Mamia, the Ampiopiapi Vashi.
Yes, Mamina, two boa to a don't want to cook to.
Well, I started taking piano lessons when I was 4 years old, and
Miss Huberga, a cool New York Muga, Elmire calling my father's garden, Jarry Siamma Pipare. Miss Huberha, Pawa Savai, a Yuela Grega, Jimare Sinko Murigo, Hinsan Gayaraba.
So, when I was 8 days old, I had to have an operation to remove part of a lung, and then I had to lie in an incubator for 3 months.
Say what Pamount on him, so many Gayaway. Eman, oxygen alone, John Peter Edward, Messi, and Yenwa Tigabro, Messi Guegarawa. Miss Hooper got Yemen don't let him set don't be sat in Japi Blue, Kabiari Gule, Yipuevae, Tuga Albanian Badazgane, Kabiari Gu, Yipuava, Tuya Kanzacha Dibu, Badazga, a new munet, Topobo, Josa Chigenelo, Piovae, the Cham Yassi Mimian Duri Mianine, a queen Yiri Yatare to a Tugan Gaunis Rago, Miss Hooper got Dibare, Dabimet to Missi Mimianaja, the Chat Taman Luri Tepo, Bio, Tucha Nirelo, Miss Hooper got Makan Yubau.
You know, we're not more courageous or more brave or more inspirational. We're just people trying to do our best to adapt.
တချင်းနေကြပြားတွေကမစ်ဟူပါအတွက်ကတော့ဘဝတိုက်ပွဲဝင်လာမှာပို့ပြီးတော့လွယ်ကူစီရဲအင်အားတွေပဲဖြစ်ပါရဲ့ရှင်။မမြတ်တဲ့ဇေအောင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရ
ူရဲနိုင်ငံကနေစတင်ရုပ်သိမ်းနေပြီဖြစ်တဲ့ကြောင်း SSS သွေးကြွရည်ကိုချေမှုန်းနေတဲ့ညမောင်းတပ်ဖွဲ့ရဲ့ပြောခွင့်ရကပြောလိုက်ပါတယ်။ဒါပေမဲ့လည်းစစ်ဖက်ဆိုင်ရာလုံခြုံရေးအခြေအနေတွေကြောင့်အချိန်ကာလအတိအကျနဲ့တပ်ဖွဲ့ရဲ့လှုပ်ရှားမှုတွေကိုထုတ်ဖော်ပြောဆိုလို့မရတဲ့ကြောင်းလဲညမောင်းတပ်ဖွဲ့ပြောခွင့်ရအမေရိကန်စစ်တပ်ကပုံမူကြီးရှောင်းရန်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့မက္ကဆီကိုနိုင်ငံနေဆက်မှာတတိုင်းကာယံမှုလိုအပ်တဲ့အကြောင်းကွန်ဂရက်စ်တော်နဲ့အမေရိကန်လူထုကိုသမ္မတတော်နဲ့ထရန့်ဆက်လက်စည်းရုံးတိုက်တွန်းနေပါရဲ့။ဒီနေ့ဒီသံတော်ဆင်းနဲ့လူမှုတိုင်ဝမ်ကခေါင်းဆောင်တွေနဲ့ဒီနေ့မွန်လွယ်ပိုင်းတွေ့ဆုံပြီးနေဆက်ဒီသံနဲ့လူမှုတိုင်ဝမ်ကြားလုံခြုံရေးအတွက်ဆွေးနွေးပွဲတစ်ခုကျင်းပသွားဖို့စီစဉ်ထားတဲ့အကြောင်းလည်းအင်ဗျူတော်ကသတင်းထုတ်ပြန်ထားပါရဲ့။ဗန်ဒါရီ၃စိတ်အတွက်သဘောထားကွဲလွန်နေတဲ့အကြောင်းအမေရိကန်အစိုးရလုံငန်းတို့ရက်ဆိုင်ထားတဲ့အချိန်မှာပဲဗန်ဒါရီလုံခြုံမှုဟာနိုင်ငံရဲ့အမျိုးသားလုံခြုံမှုဖြစ်တဲ့အကြောင်းလက်ဆောင်မရပဲအလုပ်လုပ်နေကြတဲ့အမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးဖြူ FBI ဝန်ထမ်းတွေကပြောဆိုလိုက်ကြပါတယ်။ Reuters သတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လူ့အချက်အုပ်တွေနဲ့ထောင်နဲ့ခုနှစ်စင်ချက်ချထားတဲ့ပေါ်အယူခံတင်သွင်းထားတာကိုရန်ကုန်တိုင်းတရားလွတ်တော်ကဒီကနေ့ဖယ်ချလိုက်တဲ့အတွက်သတင်းမီဒီယာဖွဲ့စည်းရေးနဲ့သံတမန်တွေကပြစ်တင်ဝေဖန်လိုက်ကြပါတယ်။သတင်းတောက်တွေဆက်လက်ဖန်ဆီးခံနေရတဲ့တခုရတော့အကြောင်းရင်းဟာအာနာရှိတွေကအမှန်တရားကိုဖုံးကွယ်ဖို့ကြိုးစားနေတာဖြစ်တဲ့အကြောင်း Reuters သတင်းဌာနအေဒီတာချုပ် Stephen Adler ကလည်းဒီနေ့ပဲပြောခဲ့တာပါ။ဥရောပသမ္မဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာသံတမန်ကြီးကလည်းတရားရုံးဆုံးဖြတ်ချက်ကိုဝေဖန်ခဲ့ပါတယ်။
သတင်းကျဉ်းချုပ်ကိုကိုအောင်လျုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖဲယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.